ီးခဲ့တဲ့ဧပြီ20ကဆောက်လို့ဘန်နဲ့ပုတ်ကလိကလုပ်ငန်းတော်တော်များများဟာပြန်လည်လဲပတ်ပြီးဝန်ထမ်းတွေပြန်အလုပ်လုပ်ကြရမှာအဲ့ဒီဝန်ထမ်းတွေအတွက်ယောဂါကာကွယ်ရေးအစီအစဉ်တွေဘာတွေများလုပ်ထားသလဲဆိုတာကိုတင်ဆက်ပေးမှာပါရုပ်လုပ်ငန်းလိုပုတ်ကလိကလုပ်ငန်းတော်တော်များများပြန်လည်ဖွင့်လှစ်လုပ်ကြနေကြပေမဲ့ဒီလူတွေအတွက်ယောဂါပိုးမကူအောင်ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုအစိုးရဘက်ကထုတ်ပြန်ထားပေမဲ့ဒါတွေကိုစက်မှတ်ဖို့လိုတယ်လို့အလုံသမားရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်အလုသမားရေးလှူရှားသူတဦးဖြစ်တဲ့မတ်တတအောင်ကတော့လုပ်ငန်းဝင်ပြန်ဝင်နေရတဲ့အလုသမားတွေနဲ့ပတ်သက်လို့အခုလိုအစိုးရကိုတိုက်တွန်းသွားပါတယ်
ဒီကျမရင်းတဲ့အာကစားဝင်ကြီးဌာနကနေပြီးတော့အထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းပေါ့နော်အလုပ်ရှင်တွေဘက်ကလေးစားလိုက်နာဖို့လိုအပ်တယ်ဟိုအများသောအားဖြင့်ကအလုပ်ပြုတ်မှာတောက်ကြတယ်ဒီအချိန်ဒီကာလဒီတောက်လက်မှုတွေလည်းရှိနေကြတဲ့ကာလမှာဆိုင်ဟုံလုပ်ရုံများတွေကိုပဲစစ်ဆေးဓာမျိုးမဟုတ်ဘဲနဲ့ပေါ့နော်ခုနအလုပ်ဌာနများရဲ့အောက်မှာအတုံးဝင်ထားတဲ့ဒီကုမ္ပဏီတွေ service ပေးတဲ့နေရာတွေဝန်ဆောင်မှုပေးနေရတဲ့နေရာတွေမှာလုပ်နေတဲ့ဒီဟိုနည်းမျိုးကိုလည်းပဲဒါဒီကော်မတီအနေနဲ့ပေါ့နော်ဒါကော်မတီဖွဲ့ထားပြီးတော့စစ်ဆေးဖို့အတွက်လိုအပ်တယ်ဟိုအလုပ်သမားတွေဘက်ကလည်းမပြောရဲအလုပ်ရှင်ကလည်းဒီဥပဒေထုတ်ထားတဲ့စီမံစည်းကမ်းတွေကိုလေးလားလိုက်နာဖို့မရှိဘူးဆိုလို့ရှိရင်နောက်ဆက်တွဲပြဿနာတွေကျမတို့ကဒါရိုးရိုးပြဿနာမဟုတ်ပါဘူးကမ္ဘာကပ်ယောဂပြဿနာဖြစ်ပါလေဒီကပ်ယောဂဖြစ်တဲ့အတဲအင်မတန်ဆိုးရင်ရယ်တိကျတဲ့စီမံစည်းကမ်းတွေနဲ့စစ်ဆေးမှုတွေကိုပေါ့နော်ထိထိရောက်လုပ်ပြီးတော့အရေးယူခြင်းကိုလည်းထိထိရောက်တွေလုပ်ဖို့လိုအပ်တယ်လို့ကျမအနေနဲ့မြင်ပါတယ်
လက်ရှိမှာတော့ COVID-19 virus ပြန့်နှံ့မှုကနေကာကွယ်ထိန်းချုပ်ရေးအတွက်တနိုင်ငံလုံးမှာရှိနေတဲ့စက်ရုံအလုပ်ယုံတွေကိုအစိုးရဝန်ကြီးဌာနနဲ့ပူးပေါင်းအဖွဲ့ဝင်တို့ကစစ်ဆေးပြီးတမတ်ချက်နဲ့ကြိုက်မှဖွင့်ရမယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဲ့လိုလှုပ်ဆောင်ပြီးမှစက်ရုံအလုပ်ယုံအလုပ်ဌာနတွေကိုဒီလ20ရက်ကနေ30ရက်အတွင်းစစ်ဆေးမှုတွေလုပ်သွားမယ်လို့ပြောဆိုထားပါတယ်။စေဝါထုတ်လုပ်ရေးစက်ရုံတွေစားတောက်ကုန်ထုတ်တဲ့စက်ရုံတွေကျန်းမာရေးလိုအပ်ချက်တွေနဲ့ကန့်ညီဖို့ဖွင့်ဖို့အသင့်ဖြစ်နေတဲ့စက်ယုံအလုပ်ယုံတွေနဲ့အလုပ်ဌာနတွေလုံသားဥယေတထောင်တဲ့အထက်အလုပ်လုပ်နေတဲ့စက်ယုံအလုပ်ယုံတွေကိုဦးစားပေးစစ်သွားမယ်လို့လည်းအဲ့ဒီထုတ်ပြန်ကြမှာပြောဆိုထားပါတယ်။ကျမရေးဌာနကထုတ်ပြန်ကြမှာတော့စစ်ဆေးမဲ့လုပ်ငန်းတွေမှာစက်ယုံအလုပ်ယုံတွေအပြင်လုပ်ငန်းဌာနများဆိုတာပါဝင်ပေမဲ့ဖော်ပြထားတဲ့ဌာနတွေကဘယ်လိုဌာနလဲဆိုတာတိတိကျကျဖော်ပြထားခြင်းမရှိပါဘူး။ဒီအတွက်တိတိကျကျဖော်ပြပေးတာမျိုးလုပ်ဖို့မတသက်အောင်ကပြောပါရယ်။ဒါကြောင့်စစ်ဆေးဖို့လှုပ်ဆောင်မှုဘိုင်းကလည်းအားနေတာတွေမဖြစ်ဖို့နဲ့လက်ရှိဖွင့်ထားပြီးဖြစ်တဲ့အလုပ်ခွင်တွေလက်ရှိဖွင့်ထားပြီးဖြစ်တဲ့အလုပ်ခွင်တွေကိုအမြန်ဆုံးစစ်ဖို့မတသက်အောင်ကတိုက်တွန်းခဲ့ပါတယ်။ကမ္ဘောဇာဘဏ်ရဲ့နိုင်ငံသားဘဏ်အကောင့်နဲ့ဘဏ်လုပ်ငန်းကဌာနမှဦးမင်းနန္ဒာဆိုကတော့သူတို့ဘဏ်လုပ်ငန်းအနေနဲ့လူအများနဲ့ဆက်ဆံရတဲ့လုပ်ငန်းတစ်ခုဖြစ်တာကြောင့်ပိုမကူအောင်အထူးသတိထားဆောင်ရွက်နေတယ်လို့ပြောပါတယ်
။ဟုတ်ဒီဥစ္စာ financial institution ပေါ့နော် banking sector ရောအဲအစိုးရကမပိတ်ရဘူးလို့ official ဟို announce လုပ်ထားတယ်။ဟို order ထုတ်ထားတာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့အဲ distancing ပေါ့နော် distancing လုပ်ထားတာရှိတယ်။ပြီးတဲ့အခါကျတော့ဟို work from home အစီအစဉ်ရှိတယ်ပြီးတော့ work from another place ဆိုပြီးတော့မှအဲ့လိုမျိုးကျွန်တော်တို့ခွဲပြီးတော့လုပ်ထားတာတွေရှိရယ်ပေါ့နော်ဒါတော့ကျွန်တော်တို့ဒီတဟုတ်ကိဗီဇာရဲ့ policy ပေါ့ဟုတ်ဒီတဲ့ခါကျတော့ကျွန်တော်ဒီ customer နဲ့ direct ထိတွေ့ရမယ် operation နေမှာကျတော့ကျွန်တော်တို့ဟို hand gel လိုမျိုးတို့ပြီးတဲ့ခါကျလို့ရှိရင် face mask တို့အဲ့လိုမျိုးတွေပေါ့နော်သူတို့အတွက်အကာအကွယ်ရန်ဒါဖြစ်မဲ့ဟာမျိုးတွေအကုန်လုံးကိုလည်းလုံးလုံးလောက်လောက်ဝေမျှပြီးတော့ပေါ့နော်ဒါကိုမဖြစ်မနေလိုက်နာဖို့အတွက်စီကန်ထုတ်ထားတာပေါ့နော်ဟုတ်ကဲ့မဖြစ်မနေတော့အလုပ်ဆင်းရမှာပေါ့အဲဆိုရင်ပူပန်စိတ်အနေနဲ့ကတော့ဟိုဒါကတော့ဒီလူတို့တိုင်းမှာရောဒီလူသားတိုင်းမှာရောပေါ့နော်အခုလူမျိုးအခြေအနေမှာတော့အကုန်လုံးအနေနဲ့များတော့ရှိကြတာပေါ့
ကုန်စည်တင်ပို့တဲ့လုပ်ငန်းတစ်ခုမှာလုတ်ကင်နေတဲ့အမီမဖော်လူသူတဦးကတော့လက်ရှိမှာသူတို့ကုမ္ပဏီအနေနဲ့ကျန်းမာရေးဘက်ကထုတ်ပြန်ထားတဲ့သတ်မှတ်အကွာအဝေးတွေထားတာကုမ္ပဏီကနေကာကွယ်ရေးပစ္စည်းတွေဝေမျှတာတွေလုတ်ဆောင်ပေးတာမျိုးမရှိဘူးလို့ပြောပါတယ်တိုင်ကြားဖို့လုတ်ဆောင်တာမှလည်းအလုတ်ထိခိုက်မှာစိုးတဲ့အတွက်တိုင်ကြားခြင်းလည်းမရှိဘူးလို့သူကပြောပါတယ်သူအနေနဲ့အခုချိန်မှာအစိုးရဘက်ကတိတိကျကျလာစစ်ပြီးအရေးယူတာမျိုးကိုလိုချင်တယ်လို့သူကပြောပါတယ်။လုပ်ငန်းဝင်တွေမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုထိန်းချုပ်တားဆီးနိုင်ရေးအတွက်လူတွေခက်ခွာခွာနေကြဖို့ပါဝင်လိုက်နာဖို့ထုတ်ပြန်ထားတဲ့စီမံစည်းကမ်းတွေကိုတိတိကျကျကျင့်သုံးခဲ့တဲ့နိုင်ငံတော်တော်များများမှာဒီလုပ်ငန်းတွေကနေပိုကူးဆက်နှုံမရှိသလောက်နည်းသလိုကောင်းကျိုးများစွာဖြစ်ခဲ့တယ်ဆိုတဲ့တာတကားတွေရှိတာကြောင့်ထုတ်ပြန်ချက်တွေကိုလုပ်ငန်းရှင်တိုင်းကလိုက်နာနိုင်ဖို့စက်မှတ်ဖို့လိုအပ်တယ်လို့ကျန်းမာရေးပညာရှင်တွေဘက်ကလည်းထောက်ပြနေတာရှိပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။